ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကိုပြန်ပြီးတော့သိမ်းပိုက်ဖို့တက်လာတဲ့စစ်ကောင်စီတပ်ကို KNU ကရင်မျိုးသားစည်းရုံးနဲ့ပူးပေါင်းတပ်တွေကတိုက်ထုတ်လိုက်တဲ့အကြောင်း KNU ကရင်မျိုးသားစည်းရုံးပြောခွင့်ရစောထော်နီကိုစောထော်နီကရိုက်တာသတင်းဌာနနဲ့ဆက်သွယ်မေးမြန်းရမှာမနေ့တုန်းကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကလေးကထိုင်းမြန်မာနယ်ကြားမှာအဓိကကျတဲ့မြောက်ရီမြို့ကိုထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်း KNU PDF ပူးပေါင်းတပ်တွေကကြေညာခဲ့တာဖြစ်ပါတယ်မဲဆောက်မြောက်ရီချစ်ကြည်တရာအမှတ်နှစ်နားမှာမြန်မာစစ်ကောင်စီရဲ့ခလာရ209ကတပ်သား100ကျော်လောက်ရှိနေပြီးတော့သူတို့ဟာလက်နက်ချဖို့ငင်းဆန်နေတယ်လို့မြန်မာစစ်တပ်ကစစ်ကူကိုစောင့်နေတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြပါတယ်။ BGF လို့ခေါ်တဲ့ KNA နေကြာဆောင်တက်ကလည်းမြောက်ရီမျိုးကိုထိန်းချုပ်ဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးတော့မြောက်ရီရဲ့အုပ်ချုပ်ရေးကို KNU ကတာဝန်ယူကြိုင်တွယ်မလားတခြားလက်နက်ကိုင်တွေနဲ့ဘယ်လိုမျိုးညှိနှိုင်းထားသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။လောလောဆယ်မှာတော့နေဆက်ကုံသွယ်ရေးအချက်အချာဖြစ်တဲ့မြဝတီမြို့ကနေထိုင်းကုံတွေမြန်မာနိုင်ငံဘက်ကိုကုံသွယ်ရေးရပ်ဆိုင်းသွားတာကြောင့်ပင်လယ်လမ်းကနေပို့ဆောင်ပေးနေရတယ်လို့ထိုင်းကုံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့တရုတ်ထိုင်းနဲ့အဓိကနေဆက်ကုံသွယ်ရေးစခန်းကြီးတွေပုံမှန်မလဲပတ်နိုင်တဲ့အချိန်မှာတာချီလိတ်ကုံသွယ်ရေးစခန်းနဲ့ပင်လယ်ရေကြောင်းကုံသွယ်ရေးတွေကိုပြောင်းလဲခွင့်ပြုထားကြောင်းကိုကြေညာထားပါတယ်ရှင်